မြန်မာနိုင်ငံတွင်တိုင်းနှင့်ပြည်နယ်သုံးခုမှာကိုဗစ် -19 ရောဂါပိုးနောက်ထပ်ကူးစက်သူ59ဦးဆက်ရှိတွေ့ရှိတယ်လို့ကျန်းမာရေးနားကစားဝန်ကြီးဌာနကဒီည8နာရီမှာသတင်းထုတ်ပြန်ပါတယ်။ဓာတ်ကွက်နမူနာစုစုပေါင်း 1408 ခုကိုစစ်ဆေးပြီးစီးခဲ့တာမှာမန္တလေးတိုင်းဒေသကြီးမှာ3ဦး၊ရခိုင်ပြည်နယ်မှာ52ဦး၊မွန်ပြည်နယ်မှာ3ဦးရောဂါပိုးကူးစက်ထားတာကိုတွေ့တာပါ။ဒီထဲမှာစစ်တွေမျိုးက45ဦးနဲ့အများဆုံးဖြစ်ပါတယ်။အခုနောက်ထပ်ရောဂါပိုးကူးစက်သူတွေရဲ့သတင်းအချက်အလက်တွေကိုထပ်မံထုတ်ပြန်မယ်လို့ကျန်းမာရေးဌာနကပြောပါတယ်။ဒီနေ့ညပဲနောက်ဆုံးထုတ်ပြန်တာနဲ့ဆိုရင်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူစုစုပေါင်း995ဦးရှိသွားပါပြီ။ဒီထဲမှာနှစ်ကြိမ်ဆက်တိုက်ပိုးမတွေ့သူ2ဦးထပ်တိုးတာကြောင့်ရောဂါပိုးကင်းစင်သူက359ဦးရှိသွားပါပြီ။ဆေးရုံကနေဆင်းဝင်ပေးထားသူ348ဦးရှိပြီးသူတို့ကိုသတ်မှတ်နေရာတွေမှာအသွားအလာကန့်သတ်ပြီးတော့ဆက်လက်စောင့်ကြည့်နေပါတယ်။ဓာတ်ခွဲအတည်ပြုလူနာတွေနဲ့သေဆုံးသူက6ဦးရှိပါတယ်။မြန်မာနိုင်ငံထဲမှာကိုဗစ် -19 ဒုတိယလှိုင်းဝင်ပြီးတဲ့နောက်ရောဂါပိုးကူးစက်သူအရေအတွက်တစ်နေ့တစ်နေ့ပိုးတိုးလာနေတာကြောင့်အဆိုးဆုံးအခြေအနေထိမျှော်မှန်းပြီးလှုပ်ဆောင်ရဲလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြည်တော်စုဝန်ကြီးဒေါက်တာမြင့်ထွေးကအင်္ဂါနေ့ကပဲပြောထားပါဗျ။